ပင်နိုင်ငံမှာကက်တလိုနီးယားဒေသကို2018ခုနှစ်တုန်းကလွတ်လပ်ရေးကြေညာပြီးတော့ဒီစားလွတ်လပ်တဲ့နိုင်ငံတစ်ခုထူထောင်ဖို့ကြိုးစားခဲ့တဲ့ခွဲထွက်ရေးခေါင်းဆောင်6ယောက်ကိုစပိန်တရားရုံးချုပ်က6နှစ်ကနေ13နှစ်ကြားထောင်ဒဏ်တွေချမှတ်ခဲ့ပါတယ်သူတို့အားလုံးပေါ်တရားစွဲထားတဲ့အထက်မှာအပြင်းထန်ဆုံးဖြစ်တဲ့ပုံကံမှုပုံမှတ်တွေကိုတော့တရားသေးလွှတ်ပေးလိုက်ပါတယ်ကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားဒေသရဲ့ဒုသမ္မတဟောင်း Origel Jangarez ကိုနိုင်ငံတော်အကြီးအကျယ်ပြတ်အောင်လုပ်မှုပြည်သူ့ဘာသာအလဲသုံးစားလုပ်မှုတို့နဲ့ထောက်နဲ့အများဆုံး73နှစ်ချခဲ့ပါတယ်နောက်ကျတဲ့73ယောက်ဒီခါမှာနောက်ကျတဲ့3ယောက်ကိုတော့အာဏာဖီဆန်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပေးမယ်ထောက်နဲ့တော့အပြစ်မပေးခဲ့ပါဘူးဒီကနေ့တရားရုံးဆုံးဖြတ်ချက်ဟာအင်မတန်ကောက်ကျက်တဲ့လို့ရဖြစ်တယ်လို့ကက်တလိုနီးယားဒေသသမ္မတဟောင်း Charles Puigdemont ကတုံ့ပြန်ပါတယ်။ဒီဒေသကနောက်မျိုးဆက်တွေအတွက်ဒီမိုကရေစီအတွက်ဘယ်တော့မှမနဲ့မတူအောင်တုံ့ပြန်ကြဖို့လဲသူက Twitter ပေါ်မှာရေးသားပါတယ်။2018အောက်တိုဘာ1ရက်နေ့ကကက်တလိုနီးယားဒေသမှာတိစားလွတ်လပ်တဲ့နိုင်ငံတီထောင်တဲ့မတဲ့လူလူဆန္ဒခန့်ယူပွဲလုပ်ခဲ့တာမှာမဲပေးသူ90လောက်ကထောက်ခံခဲ့ပါတယ်။အောက်တိုဘာ29ရက်မှာကက်တလန်ပါလီမန်ကလွတ်လပ်ရေးကြေညာခဲ့တာကြောင့်စပိန်အစိုးရကကက်တလိုနီးယားကိုပေးထားတဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပြောင်းရွှေ့သိမ်းပြီးဓာတ်ရိုက်အုပ်ချုပ်ခဲ့ပါတယ်။လွှတ်တော်ကိုလည်းဖျက်သိမ်းခဲ့ပါတယ်။အဲဒီအချိန်မှာသမ္မတ Charles Puigdemont အပါအဝင်ခေါင်းဆောင်တချို့တိတ်ဆောင်ခဲ့ပြီးတချို့လည်းအဖမ်းခံရပါတယ်။2019ဒီဇင်ဘာမှာရွေးကောက်ပွဲပြန်ပြီးကျင်းပမှာမှာတော့အမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့ပါတယ်။အစိုးရတစ်ဖွဲ့စည်းခဲ့ပြီးတဲ့နောက်ခုနလနီးပါမက်ဒရစ်ကနေစပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအဆုံးသတ်သွားပြီးကက်တလိုနီးယားဒေသကိုယ်ပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူခဲ့ပါတယ်။